ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတင်သွင်းရမှာမိဘနိုင်ငံသားမဖြစ်တာတတ်မှတ်အသက်မပြည့်မီတာနဲ့နိုင်ငံတွင်းဆင်နစ်စရိုက်နေထိုင်သူတွေမဟုတ်တာကြောင့်ကိုယ်စားလှယ်လောင်းလျှောက်လွှာ 89ပြောပါတယ်ရွေးကောက်ပွဲကော်မရှင်နေနဲ့လာမယ့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းစီရင်ကိုတရားဝင်ထုတ်ပြန်လိုက်ပြီးလွှတ်တော်၃ရက်အတွက်ကိုယ်စားလှယ်လောင်းထောင်ချိုးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်စုံစမ်းမေးမြန်းထားတဲ့
ဒီကနေ့ရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ကိုယ်စားလှယ်လောင်းစီရင်တွေကိုအပြည့်အသက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ကိုယ်စားလှယ်လောင်းစောက်ထားမှုတွေကစောက်လွှာပေါင်း89ကိုကော်မရှင်အနေနဲ့ပယ်ချခဲ့ပြီးအရောက်30ကတော့မိမိသဘောအရ၂ထွက်ခဲ့တာတအူးကတော့တေဆုံးလို့နှုတ်ထွက်ခဲ့တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီလိုတော့အထောက်900လေးတန်900ပါခင်ဗျာအမျိုးသား
90ရာလေးသက်တုံးရှိပါမယ်အလုံး6တောင်900ရှစ်ဆယ်ကျော်လေးတင်ပါတယ်မိမိစာနာနဲ့မိမိပုံစံကိုယ်နဲ့နှုတ်ထက်ကတုံးတောင်900နဲ့ကိုယ်ရှိပါတယ်သူတို့ပယ်လိုက်တာအလုံး89ကိုရှိပါမယ်ဒါလည်းမှာတည်ဆုံးသွားတာတူရှိပါတယ်အဲ့တော့အလုံး6900လေးကိုရှိပါမယ်ခင်ဗျာနောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့စာရင်းတွေအရာပြည်သူလွှတ်တော်အတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်းထောင်းချောက်ရာကျော်တတိပုဂ္ဂ
6ရက်နေ့ကျင်းပမယ်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူ 6,200 နီးပါးတဲ့ကအယောက် 6,000 ကျော်ကိုဝင်ရောက်ရှင်ပြိုင်ဖို့ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပေမဲ့ခုချိန်ထိဘယ်ပါတီကဘယ်နှစ်ဦးပယ်ခံထားပြီးဘသူတွေနှုတ်ထက်တယ်လဲဆိုတာကိုကော်မရှင်အနေနဲ့ထုတ်ပေါ်ပြောကြားခြင်းတော့မရှိသေးပါဘူး။လူနည်းစုလူမျိုးတွေအထူးသဖြင့်မူဆလင်လူနည်းစုကိုယ်စားလှယ်လောင်းတွေလျှောက်လာပယ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့လာမယ့်ရွေးကောက်ပွဲတရားမျှတမှုအခြေအနေပေါ်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကစိုးရိမ်မကင်းဖြစ်ခဲ့ကြပါတယ်။ပယ်ခံရတဲ့လျှောက်လာတွေနဲ့ပတ်သက်ပြီးအယူခံကိုပြန်လည်စစ်ဆေးနေတာကြောင့်ကိုယ်စားလှယ်လောင်းစီရင်တရားဝင်ထုတ်ပြန်ဖို့ကော်မရှင်အနေနဲ့ကြံ့ကြာမှုတွေဖြစ်ခဲ့ရပါတယ်။